ซีเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเ ဒီနေ့ကတော့ဒီချပြီးတော့တင်နာမန်တွေတော့ချကြရသေးတယ်ပေါ့လေဒါပေမဲ့ဟိုတနေ့ဟိုတလောတုံးကလို့တော့ပြင်းပြင်းထန်ထန်ပိုက်မရှိတော့ဘူးဟိုလက်နေကတော့ပြင်းနေကြတော့မှာပဲဟောက်
တော်ဟင်းတောင်ဘူဟာကုန်းကိုတင်ပိုက်လိုက်တယ်လို့ခမန်းချက်တွေထွက်ပေါ်နေပေမဲ့အေဘက်ကဒီကနေ့အထိသတင်းထုတ်ပြန်တာမရှိသေးပါဘူး။အေကအပြင်းထန်ထိုးစစ်ဆင်ခဲ့တဲ့ဒီနေရာဟာဒေတာတွဲမှာစည်ရေးအရာအချက်ချကြတယ်လို့လည်းဦးထွန်းကျင်ကပြောပါတယ်
။တော်ဟင်းတောင်ဘူဟာကုန်းဆိုတာကတော့ဒီအန်ဌာနလျှောက်ရဲ့အဓိကဘူဟာကုန်းတစ်ခုပေါ့လေ။အဓိကဘူဟာကုန်းတစ်ခုဆိုတာကသူကအဲ့ပါဝန်ကျင်မှာအမြင့်ဆုံးတောင်လေးဖြစ်တဲ့လင်းနေကြီးတခန်းအများကြီးကိုလည်းအဲ့ကျနေပဲ။တောက်လျှောက်ဒီဘက်မှာရှိတဲ့အရသာရွာတွေကိုနှိပ်ပြီးတော့ပြစ်နေတာကလည်းဒီတောင်းတောင်ပြွာကပဲအဓိကပြစ်နေတာမျိုးဖြစ်တယ်ပေါ့လေဆိုတော့အမ်းမျိုးနေဆိုတာကတော့ဒီတောင်တွေပတ်ပတ်လေးဝိုင်းရံထားတဲ့တောင်ကြိုင်ပေါ့လေနော်ဒီရှမ်းဝမ်းချင်းမှာတိဆောက်ထားတဲ့မျိုးဆိုရခါကြတော့စေးရဲရကတော့တောင်းတောင်ပြွာကုန်းပြီးသွားတယ်ဆိုလို့ရှိရင်တော့အမ်းတက်တွေ့တော့ဒီအချိန်နေဆိုးသွားမဲ့သဘောပါရှိတယ်ပေါ့လေဒါလည်းနေကြီးတွေနဲ့ကိုတိုက်ပွဲတွေအများစုကဒီလည်းနေကြီးတွေပဲတောက်လျှောက်တုံးကြတာဆိုတဲ့ခါကြတော့ဒီတော့မင်းတဲ့ကုန်းပေါ်ကိုစွန့်လှက်လိုက်ရပြီဆိုလို့ရှိရင်တော့ဒီအမျိုးကိုစွန့်လှောက်ဖို့အတွက်ကဟိုကျွန်တော်ထင်တယ်အရန်လွေသွားပြီပေါ့လေသိမ့်ဖို့အတွက်လေအဲ့ဘက်ကလည်းအမျိုးကိုသိမ့်မယ်ဆိုလို့ရှိရင်တော်တော်လွေသွားမဲ့သဘောမှာတော့ရှိတယ်လို့ပြောလို့ရပါတယ်
အမ်းမြို့နယ်အတွင်းမှာဒီကနေ့အထိတော့ပြစ်ခတ်တဲ့အချို့ကြားနေရဆဲဖြစ်တယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ဒါပေမဲ့ပြီးခဲ့တဲ့လတွေကတည်းကအမ်းမြို့နယ်တစ်ခုလုံးကိုစစ်ရေးအရစစ်ကောင်စီနဲ့အေအေတက်ကြားနှစ်ဖက်အပြန်အလှန်ပိတ်ဆို့ထားတာတွေကြောင့်ဒေသတွင်းစားနပ်ရိက္ခာနဲ့စေဝါတွေအခက်ကြုံနေရတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ဒါအပြင်ပြီးခဲ့တဲ့လတွေကတည်းကတိုက်ပွဲပြင်းထန်နေတဲ့ရခိုင်မြောက်ပိုင်းဘူးတီတောင်မြို့နယ်မှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုလည်းအေအေဘက်ကစစ်ရှိန်မြင့်ထိုးစစ်ဆင်တိုက်ခတ်နေတယ်လို့ဘူးတီတောင်ဒေသခံတို့ကပြောပါတယ
်။ကျွန်တော်သိတဲ့လားဘူးကြောက်ချင်းတွေကတော့ဒီမျိုးအနေနဲ့ဝင်ကျင်လောက်မှာဖြစ်နေတယ်လို့ကျွန်တော်တို့သိရတယ်။တပ်ဖွဲ့ကတော့တော်တော်လေးပြင်းထန်တယ်ဒီစက်ကကဆင်းအားလို့တိုက်နေတာရှိတယ်လို့ကျွန်တော်သိရတယ်။တောက်လျှောက်ပဲကျွန်တော်တို့သိရသလောက်ဆိုရင်လေးရက်ဖိုက်တာတွေနဲ့လိုက်ပြင်းနေတာရှိတယ်။လမ်းကြီးတွေနဲ့လင်းပိတ်နေတာတော့ရှိတယ်ကျွန်တော်သိရသလောက်ကတော့
ရခိုင်ပြည်နယ်ကတိုက်ပွဲတွေနောက်ဆုံးအခြေအနေနဲ့ပတ်သက်လို့လက်တလောစစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာတော့မတွေ့ရသေးပါဘူး။စီရင်တင်းမာနေတဲ့ဘူးတီတောင်မှာတော့ဒေသခံတွေဘေးလွတ်ရာတိမ်းရှောင်နေရတယ်လို့လဲကိုရန်တိမ်းရှောင်နေရတဲ့ဒေသခံတယောက်ကပြောပါတယ
်။မြို့ပေါ်တိုက်တယ်နေဆိုရင်တော့ဒီကျွန်တော်တို့ရခိုင်လူမျိုးတွေနဲ့တခြားမျိုးတွေတခြားမျိုးတွေတော့မရှိကြတော့ဘူးအကွယ်။ကျန်တဲ့ဒီမွတ်စလင်တို့ရှိသေးတယ်မွတ်စလင်လူမျိုးတွေတော့ရှိသေးတယ်မြို့ပေါ်မှာ။အဲတချို့ပညာတဲ့မွတ်စလင်တွေကပညာတဲ့ဒီကြတော့မရှိကြတော့ဘူးဒီစက္ကစရဲ့နေပြီးတော့လက်ကိုက်တို့တို့ဆူရတဲ့မွတ်စလင်အုပ်စုတွေပြင်ခဲ့တယ်အဲ့ဒီမျိုးပေါ်မှာက
ဒါအပြင်ပူတိအောင်မျိုးပေါ်ကထွက်ပြေးလာကြသူတွေဟာနီးစက်ရလွတ်မြောက်ကြေးရွာတွေမှာခိုးလုံနေကြပြီးတောက်သုံးရည်နဲ့စားနေခါတွေအတော်အခက်ကြုံနေရတယ်လို့သူကဆက်ပြောပါတယ
်ခုချိန်မှာကြတော့ဒီဖိပင်းနေကြတဲ့ပြည်သူတွေအနေနဲ့ပူတိအောင်မျိုးနေချိန်မှာတော့ဒီလက်မြောက်ဒေသတွေမှာတော့ရှိကြတယ်အဲတချို့ဆိုရင်ရင်ကိုပြေးကြတာတော့ရှိတယ်လက်နောက်ကစားမှရှိရတယ်လို့လည်းနည်းနည်းကြတော့ဒီကျေော်တွေမှာကြတော့အခုနွေရတီဆိုတော့ရေရှားပေါ်မှုပြဿနာကြုံရတယ်။နောက်ပြီးတော့ဒီစားနေရက်ခါပေါ်တော့ကျွန်တော်တို့မရှိချင်းသားတွေကတော့ဒီဇဝနေရေးအတွက်တော်တော်လေးယုံကံပြီးစားနေရတာရှိတယ်။တခုဆိုရင်အငဲပေးဆိုက်သွားမဲ့အခြေအနေကိုရောက်နေပြီကွယ်
။ပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလကစတင်ခဲ့တဲ့ရခိုင်တိုက်ပွဲဟာဒီကနေ့အထိမြို့နယ်အချို့မှာပြင်းထန်နေဆဲဖြစ်ပါတယ်။ရခိုင်တောင်ပိုင်းကတန်တွဲမြို့နယ်မှာလည်းဒီကနေ့နှစ်ဖက်တိုက်ပွဲတွေပြင်းထန်နေဆဲပါ။အေဘက်ကတော့တိုက်ပွဲကာလတလျှောက်လုံးရခိုင်ပြည်နယ်ကမြို့နယ်၈ခုနဲ့ချင်းပြည်နယ်ကပလောဝမြို့နယ်တွေကိုသိမ်းပိုက်ထားပြီးဖြစ်တယ်လို့ကြံတဲ့မြို့နယ်တွေအားလုံးကိုသိမ်းပိုက်သွားမယ်လို့လည်းထုတ်ပြန်ကြေညာထားပါတယ်ခင်ဗျာ။